ထောင်သုံးအပြည့်ရေနံမြေအလုတ်သဘာသပိတ်မှာမြင်းခွတ်တစ်ချက်ပေါက်ရင်မိဟုံးတောက်စီရမယ်ဆိုပြီးအင်္ဂလိပ်အစိုးရကိုကြိမ်းပောင်းလိုက်တဲ့ဇာကားနဲ့အတူမြန်မာလွတ်လပ်ရေးကြိုးပမ်းမှုကာလသမိုင်းမှာထင်ရှားခဲ့တဲ့ကျောင်းသားကောင်းဆောင်ကိုပါဟင်းခေါ်သခင်ပါဟင်းဟာဇွန်လ29ရက်နေ့မှာနှစ်တရာပြည့်မွေးနေ့ကြာရောက်မှာဖြစ်ပါတယ်။အမျိုးသားကောင်းဆောင်ကြီးပိုကျော်အောင်ဆန်းနဲ့အတူလွတ်လပ်ရေးကြိုးပမ်းမှုမှာထိတ်တန့်ကပါဝင်ခဲ့တဲ့သခင်ပါဟင်းကို1918ခုနှစ်မှာဦးမင်းနဲ့ဒေါ်ဦးတို့ကအင်းဝါမြို့မှာမိဖွားခဲ့တာပါ။မူလာတန်းကလေးဘဝကိုအင်းဝါမြို့မှာကြီးပြင်းဖြတ်တန်းခဲ့တဲ့သခင်ပါဟင်းဟာအလဲတန်းနဲ့အထက်တန်းကိုတော့မန္တလေးမြို့မှာတည်ငွင့်ရခဲ့ပါတယ်။တက္ကသိုလ်ဝင်တန်းမှာသူဟာမြန်မာစာအင်္ဂလိပ်စာနဲ့ရာဇဝင်လို့ခေါ်တဲ့သမိုင်းဘာသာရပ်တွေမှာဂုဏ်ထူးတွေနဲ့အောင်မြင်ခဲ့ပါတယ်။အဲ့ဒီနောက်1935ခုနှစ်ကနေ38ခုနှစ်ထိမန္တလေးဥပစာကောလိပ်မှာ IA အထက်တန်းတက်ခဲ့တယ်လို့1938-38မှာရန်ကုန်တက္ကသိုလ်ကိုရောက်ခဲ့တယ်လို့မှတ်တမ်းတွေကဖော်ပြပါတယ်။ကိုပါဟင်းဟာမန္တလေးဥပစာကောလိပ်မှာကလေးကကျောင်းသားသမဂ္ဂခေါင်းဆောင်တစ်ယောက်ဖြစ်ခဲ့ပြီးရန်ကုန်တက္ကသိုလ်ရောက်တော့လဲတက္ကသအတွင်မှုဖြစ်လာခဲ့ပါတယ်။သခင်ပါဟင်းနဲ့ပတ်သက်လို့ထူးခြားချက်၃ချက်ကိုစာရေးဆရာထွန်းစော်ထေကအခုလိုပြောပြပါတယ
်။1938ဧပြီ24 25 26 28ပေါ့အဲ့ဒီရက်တွေထဲမှာကိုပါဟင်းတို့ရဲ့တကယ်အခြေတည်မဲ့တောင်းသားလှုပ်ရှားမှုတစ်ခုဟာရှိခဲ့ဘူးတယ်။တတိယကြိမ်ပကတမီလာကန်လောက်ကဧပြီ24 25ပြိမာလောက်ကအဲ့ဒီကနေပြီးတော့26 29ကမော်တင်ဇုံးမှာသွားပြီးတော့နွေရီစခန်းမှာမီလာကန်ကိုယ်စားလှယ် 80 နဲ့သူတို့ဆွေးနွေးတိုင်ပင်ရတယ်။28ရက်နေ့မှာဒီကြိမ်ကိုရောက်တယ်။ဒီကြိမ်မှာရောက်တဲ့အခါကျတော့ကွန်ဆန်းကလက်နက်ကင်ဒေါ်လာကြီးစမယ်ဆိုတဲ့ဟာကိုပြောတာ။အဲ့ဒီတစ်ချောင်းလုံးမှာတော့ကိုပါဟင်းကယူနမီအလုပ်သမားတွေရဲ့ဆင်းရဲတဲ့ဘဝအမိထားတွေတောက်လျှောက်သူကတရားဝဲလုပ်ပြီးတော့ဟောလာခဲ့တာတော်တန်ကြီးတို့စတင်ကြီးညာတဲ့နေရာကြီးကြိုင်တယ်အဲ့ဒါကသူနဲ့ပတ်သက်တဲ့ထူးခြားချက်တစ်ခုနောက်သူကအဲ့ဒီဒုတိယထူးခြားချက်ကတော့ယူနမီသပိတ်မစခင်တည်းကယူနမီအလုပ်သမားတွေရဲ့ဘဝတွေကိုသူကလှည့်ပြီးတော့တရားဟောနေတယ်ဆိုတော့အဲ့ဒီဟာကတစ်ချက်ပေါ့နောက်တစ်ချက်ကတော့လက်နက်ကင်ဒေါ်လာကြီးတို့ယူယူလုပ်ငန်းတွေလုပ်ခဲ့တာအဓိကထူးခြားချက်ကအဲ့ဒီချက်သုံးချက်ပဲဗျ
သခင်ပါဟင်းဟာဗိုလ်ချုပ်အောင်ဆန်းနဲ့အတူ1939ခုနှစ်အောက်တိုဘာ15ရက်နေ့မှာဗမာပြည်ကွန်မြူနစ်ပါတီစတင်တည်ထောင်ခဲ့တဲ့6ရောက်ထဲကတယောက်ဖြစ်သလို1000နှစ်ကျင်းကြာခဲ့ရတယ်လို့ဆရာထွန်းစော်ထေကပြောပြပါတယ်
။ကိုပါဟင်းကမြင်းခွတ်တစ်ချက်ပေါ့ပဲမြေဟုံးတောက်စီရမယ်ဆိုတော့ကျွတ်ကျော်သားနဲ့သူအဖမ်းခံရတာက3လပဲကြာတယ်။30ကိုမတ်လလောက်ပြန်လွတ်လာပြီးတော့မှအော်ဂတ်စတဲမှာကွန်မြူနစ်ပါတီကိုခွဲလိုက်ပြီ။သူကတော့တောက်ချောက်အဲ့ဒီမှာဆက်ရရနေအဲ့ကွန်မြူနစ်ပါတီတဲမှာတဲ့မြေအောင်လုပ်ငန်းကိုစလုပ်ကင်ရည်တော်ပုံစားလောင်းနှစ်ဆောင်ထုတ်တယ်အကင်ခင်အောင်ပါတယ်နောက်ပြီးတော့မီဝါဆိုတဲ့ဟာထုတ်တယ်အဲ့ဒီမီဝါဆိုတာကကျတော့သူကသဖုံဆောင်မှနေတဲ့ကနိုင်ငံကစာဆောင်ဖြစ်နေထုတ်ခဲ့တဲ့ဟာကိုပြန်ယူပြီးတော့ထုတ်တယ်နောက်ပြီးတော့မှစော်လာမှုစာစဉ်ဆိုတာကိုထုတ်တော့အဲ့တော့သခင်ကျင်များတို့ရောက်လာပြီကိုပါဟင်းရဲ့ထူးခြားချက်ကအဲ့ဒီတစ်လျှောက်လုံးမှာအဲ့ဒီစာဆောင်တွေသူကထုတ်ခဲ့တော့သူတို့အဖမ်းခံရတာက41ထဲမှာအဖမ်းခံရတာကျတော့နှစ်ကြိမ်ထောင်ချခံရတာပေါ့
သခင်ပါဟင်းဟာရေနံမြေအလုပ်သမားတစ်ပိတ်မှာဥဆောင်ခဲ့လို့အင်းစိန်ထောင်မှာအဖမ်းခံရတဲ့ကာလအတွင်းစောက်သုံးကိုရေးခဲ့တယ်လို့သိရပါတယ်။တနရှင်လောကကျောင်းသားအရေးတော်ဘုံကဘာစစ်နဲ့ဗမာနောင်ရေးဆိုတဲ့စာအုပ်တွေဖြစ်ပြီးဘိုလက်ရရေးတဲ့ကဘာနိုင်ငံရေးမြေပုံစာအုပ်ကိုလည်းအဲ့ဒီထောင်ထဲမှာပဲတီးဖြတ်ပေးခဲ့တယ်လို့သိရပါတယ်။ကွဲလွန်သူကိုပြဆရာကြီးတကုံတရားကတော့သူရေးခဲ့တဲ့ရုပ်ပုံလွှာဆိုတဲ့စာအုပ်မှာသခင်ပါဟင်းအကြောင်းနဲ့ပတ်သက်လို့ကိုပါဟင်းသို့မဟုတ်ကဘာလို့ရေးခဲ့ဘူးပါတယ်။အဲ့ဒီထဲမှာသခင်ပါဟင်းဟာရုပ်ဝါဒီနိုင်ငံရေးသမားတူဖြစ်ပေမဲ့အနုပညာထက်သန်တဲ့အကြောင်းအင်္ဂလိပ်စာကနေမြန်မာစာကိုဘာသာပြန်တာလဲအထူးကောင်းမွန်သူဖြစ်တဲ့အကြောင်းအကယ်၍ကိုဝါဟင်းသည်နိုင်ငံရေးသမားမဖြစ်လျင်အေကန်စာရေးဆရာတယောက်ဖြစ်မည်ဟုကျွန်တော်ထင်သည်ဆိုပြီးရေးခဲ့ပူပါတယ်ကိုဝါဟင်းရေးတဲ့ဘဝခီဆိုတဲ့ဝတ္ထုတို့ကအင်္ဂလိပ်ခေတ်ကဖြစ်ခဲ့တဲ့ကလားဘမှာအထီးကုန်းကိုနောက်ခံထားပြီးဆင်းရဲတဲ့ပကြီးဆရာတငယ်ချင်းနှစ်ယောက်ရဲ့မေတ္တာနဲ့ငတ်မမှုအကြောင်းပေါင်းဆက်ရေးဖွဲ့ထားတာလို့ဆရာကြီးတကုံတရားကဆိုပါတယ်တခင်အောင်ဆန်းကိုအင်္ဂလိပ်အစိုးရကဖန်ဝရန်ထုတ်ထားလို့တင်းရှောင်ရင်မြေအောက်တော်လည်းလုံနေတဲ့ကာလမှာတခင်ပါဟင်းကတခင်အောင်ဆန်းနဲ့အဓိကချိတ်ဆက်ပြီးအပြင်လောကကနေအဓိကဆောင်ရွက်ခဲ့သူဖြစ်ပါတယ်။တခင်ပါဟင်းကိုဗိုလ်ချုပ်အောင်ဆန်းအားကိုးခဲ့တာနဲ့ပတ်သက်လို့စာရေးဆရာထက်မြက်ကအခုလိုပြောပြပါတယ်
။ဗိုလ်ချုပ်အောင်ဆန်းကိုလည်းကလည်းသူ့ကိုတော်တော်လေးကိုယုံကြည်ပူဇော်ပြီးတော့လူလည်းရရလို့ရှိရင်သူကိုစစ်ဦးစီးချုပ်ဖြစ်နေစားမှုတော့မှဗိုလ်ချုပ်အောင်ဆန်းကကန့်လန့်ခဲ့တယ်လို့ကြားတယ်။ကန့်လန့်ခဲ့ပြီးမဲ့လေသူကစစ်ဦးစီးချုပ်ကိုဖိနေပါတီမှာပဲတာဝန်ယူမယ်ဆိုပြီးတော့သူကငင်းပယ်လိုက်တဲ့အတွက် က
ိုပါဟင်းဟာအသက်29နှစ်အရွယ်1946ခုနှစ်မှာငှက်ဖျားယောဂါတန်ပင်မဆင်းရဲမှုတန်တွေကြောင့်မန္တလေးဆေးရုံမှာနိုဝင်ဘာလ20ရက်နေ့ကကွယ်လွန်သွားခဲ့ပြီးသူ့အယိုးကိုမန္တလေးမြို့ကရဟိုင်းတုတ်တန်မှာအုပ်ကူတည်ထားခဲ့ပါတယ်။နဝဒဆစ်အစိုးရခင်မှာတော့တုတ်တန်ကိုဖျက်လိုက်သလိုကိုပါဟင်းရဲ့အုပ်ကူလည်းပျောက်ပြတ်သွားခဲ့ရပါတယ်။ဒီနှစ်မှာတော့အတန်ငယ်လွတ်လပ်ပွင့်လင်းလာမှုနဲ့အတူကိုပါဟင်းရာပြည့်အထိမ်းအမှတ်ကျင်းပဖို့ကဗျာဆရာစာရေးဆရာတွေမန္တလေးကမြို့မီမြို့ဖားတွေကစီစဉ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ကိုပါရင်ရာပြည့်ကျင်းပရေးကော်မတီဝင်ကဗျာဆရာစံငိမ့်ဦးကအခုလိုပြောပြပါတယ်
။ကင်ပိုင်းရာပြည့်ပေါ့လေ။မန္တလေးကတော့ဒီ26 29နှစ်ရက်ခမ်းနားတွေကျင်းပတယ်ဗျ။26ရက်နေ့ဒီကမနေ့ကခမ်းနားဖွင့်တယ်ဓမ္မတာလာခမ်းမမှာပါ။စတန်းဖတ်တာတွေရှိတယ်။အမတ်တရတဝန်လာဖတ်ကြတာတွေရှိတယ်။ညပိုင်းမှာဟောပြောပွဲပြုလုပ်မယ်ပေါ့။အဲ့တော့ဒီမတ်တရထုတ်ဝေတာရှိတယ်ကျွန်တော်တို့ဗျာစာအုပ်ထုတ်ဝေတယ်ပကြီးပြပွဲတွေလုပ်တာရှိတယ်တော့အမတ်တရတပင်ဆိုင်တာတွေပါဝင်မယ်မနေ့ကမှာပြီးတော့ကျွန်တော်တို့သခင်ပိုင်းအမတ်တရကိုဂျာပြေးစိတ်မက်တောက်စာကကြီးတိုင်းပေါ့အဲ့ဒါကတော့ကျွန်တော်တို့မန္တလေးအလာနီဆက်ကွန်လုပ်ဗိမာန်အတွင်းမှာပဲနေရာရတယ
်ကိုပါဟင်းတွင်လူတွေကိုချစ်ခင်တတ်သောမေတ္တာတတ်ကြွယ်ဝသည်အထူးသဖြင့်သူသည်ကလေးများကိုအင်မတန်ချစ်ခင်တတ်သည်လို့ဆရာတကုံတာယာကရေးသလိုသူ့ကိုမိဘတွေကအရေးတကြီးကြီးနဲ့အလွန်ချစ်ပေမဲ့သူကမိဘတွေကိုနိုင်ငံရေးလောက်ချစ်တာမဟုတ်ဘူးလို့သူ့ဖခင်ဦးမင်ကဘိုးကြောင့်ဆန်းကိုပြောပြတဲ့အကြောင်းဆရာတကုံတရားကကိုပါဟင်းသူမဟုတ်ကဗျားဆိုတဲ့ဆောင်းပါးမှာရေးသားဖော်ပြမှုပါတယ်ခင်ဗျာ